ယူကရိန်းဘက်ကပြင်ဆင်နေတဲ့နေဦးတံပြန်ထိုးစစ်ဟာရုရှားပိုင်နက်ကိုတိုက်ခိုက်ဖို့မဟုတ်ဘဲနဲ့ရုရှားကသိမ်းယူထားတဲ့နေမြေတွေလွတ်မြောက်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒိုမီယာဇယ်လန်စကီကဂျမန်ဝန်ကြီးချုပ်နဲ့တွေ့လို့တဲ့ပြည်တွင်းသတင်းစာရှင်းလင်းပွဲအတွက်မှပြောပါရတယ်။ယူကရိန်းကိုရုရှားချုပ်ကြော်ပြီးကြတဲ့ကဆိုရင်ဂျာမနီကိုပထမဆုံးချိန်လာရောက်တဲ့ယူကရိန်းသမ္မတကိုဂျပန်ဝန်ကြီးချုပ်ကကြိုဆိုပါရတယ်။ရုရှားချုပ်ကြော်စစ်ကိုတံပြန်ဖို့နဲ့ဒီစစ်ကြောင်ချိန်မွားသွားတဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့အတွက်ယူကရိန်းသမ္မတဟာဂျပန်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါရတယ်။ယူကရိန်းဘက်ကလိုအပ်တဲ့ဂျာမန်ကထောက်ခံကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကသတိပေးပါရတယ်။ယူကရိန်းဟာရုရှားနဲ့ညီညာရေးဆွေးနွေးလာတဲ့အခါမှာအသာစီးကြောင်သဘောနဲ့ရုရှားနိုင်ငံတွင်းကနေမီတချို့ကိုသိမ်းယူဖို့ယူကရိန်းသမ္မတကစဉ်းစားနေတယ်ဆိုပြီးတော့ပေါက်ကြားလာတဲ့အမေရိကန်ထောက်လိုင်းအချက်လက်တွေကိုကူကားပြီးတော့ Washington Post သတင်းစာကြီးကရေးခဲ့ပါရတယ်။သူတို့ပြည်တဲ့အကူအညီလက်နက်တွေနဲ့ရုရှားကိုတိုက်ခိုက်တာမလို့ရဘူးဆိုပြီးတော့အနောက်နိုင်ငံဆွေးရတွေကထွင်းချက်ထားပြီးတော့ယူကရိန်းကိုကူညီခဲ့ကြတာပါဒီသတင်းပေါ်မှာခြေခံပြီးတော့သတင်းတောက်ကမေးမြန်းချက်ကိုဒီရုရှားပိုင်နက်ကိုတိုက်ခိုက်ဖို့လုပ်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတကခြေပခဲ့တာပါယူကရိန်းသမ္မတဟာတနင်္ဂနွေနေ့ညနေပိုင်းမှာတော့ပြင်သစ်နိုင်ငံကိုရုတ်တရက်ရောက်ရှိပါတယ်ဒီစိမှာပဲပြင်သစ်ဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးတို့ကသမ္မတဇယ်လန်စကီကိုကြိုဆိုခဲ့ကြပါတယ်ပြင်သစ်သမ္မတမက်ခရွန်နဲ့ညစာဆိုင်နဲ့ခေါင်းဆောင်တို့တွေ့ဆုံဖို့ရှိတယ်လို့ပြင်သစ်သမ္မတယုံကထုတ်ပြန်ပါတယ်ပြည်သက်ဟာယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်နောက်အပေါ်စားတင့်ကားတွေနဲ့လက်နက်အကူအညီအတော်များများထောက်ပံ့ကူညီထားပါတယ်ခင်ဗျာ